Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်အောက်တိုဘာလ31ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ3240နဲ့49တို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ
ကျမနနချမဒီမနေ့သတင်းတွေကိုကိုစုံဝင်လိုက်နေတူကြီးညာပေးမှာဖြစ်ပါတယ်။ IS စစ်သွေးကြွတွေကိုနှိမ်နင်းတဲ့စစ်စင်ရေးမှာတိုက်ခန့်ဖွဲ့တွေကိုကူညီဖို့အတွက်အမေရိကန်မြေပြင်တပ်ဖွဲ့ငယ်တစ်ခုစီးရီးယားကိုဆစ်လွတ်ဖို့ရှိပါတယ်။တူရကီနိုင်ငံကနေဂရိနိုင်ငံကိုရောက်ဖို့ကြိုးပမ်းကြတဲ့ဆက်လီနှစင်ဟာ AGM ပင်လယ်ရင်းမှာနစ်မြုပ်ခဲ့တာကြောင့်ကလင်းငယ်အများစုအပါအဝင်ရွှေပြောင်းဒုက္ခသည်22ဦးအနည်းဆုံးသေဆုံးသွားခဲ့ပါတယ်။ဒီသတင်းတွေအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းအခြေအနေတွေကိုအခုမနေ့ပြောပြသွားဖို့ရှိပါတယ်ရှင်။
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
လူရင်းကြလူမျိုးတွေကိုစူးလိုက်ပြုံလိုက်တပြတ်ခံရတဲ့အခြေအနေမျိုးကြုံတွေ့နေရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြင်ပြလာတဲ့ကိစ္စမှာတော့ကျွန်တော်မြင်ပြောရရင်တော့နည်းနည်းတော့လုံသွားတယ်လို့ကျွန်တော်တို့ဆိုချင်တယ်
ဒါကတော့မြန်မာအစိုးရကဘင်္ဂါလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေပေါ်လူမျိုးတုံးတက်ဖြတ်နေတယ်လို့ပြောကြားချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်။အပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်။အဲ့နောက်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာမဲပေးဖို့အဆင်ပြေသူတွေမနေ့ကစပြီးကြိုတင်မဲပေးနေကြတဲ့အချိန်ဒီရွေးကောက်ပွဲလွန်အသစ်တက်လာမယ့်အစိုးရနဲ့ NCA အပြည့်ရဲ့အစာချုပ်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေကြားဘလို့ဆက်လက်ညှိနှိုင်းကြမလဲဆိုတဲ့အကြောင်းနဲ့ကမ္ဘောဒီးယားနိုင်ငံမှာအတိုက်အခံအမှန်2ဦးကိုအုပ်စုလိုက်ဝန်ရိုက်ခံရတဲ့အဖြစ်ပြက်ကြုံရပြီးတဲ့နောက်အာဏာရပါတီနဲ့ဆက်ဆိုင်အခြေအနေပိုဆိုးလာတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဒါတွေကိုအလှည့်မပေးခင်မှာအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံငါသတင်းတွေကိုကိုဇော်မန်နန္ဒာချန်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးပါမယ်ခင်ဗျာ
။ IS စစ်သွေးကြွတွေကိုနှိမ်နင်းတဲ့စစ်စင်ရေးမှာအတိုက်ခံဖွဲ့တွေကိုကူညီဖို့အတွက်ဆီးရီးယားနိုင်ငံမြောက်ပိုင်းကိုအမေရိကန်မြေပြင်တပ်ဖွဲ့ငယ်တစ်ခုဆစ်လွတ်มาဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့ကြိုးပမ်းမှုတွေနဲ့အတူဆီးရီးယားဒေသခံတိုက်ခိုက်ရေးသမားတွေရဲ့လှုပ်ရှားမှုတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့ဝင်50လောက်ကိုဆစ်လွတ်ဖို့အမေရိကန်သမ္မတကခွင့်ပြုလိုက်ကြောင်းအင်ဘီရိုကတောက်ကြနေမှာပြောဆိုခဲ့တာပါ။အထူးစစ်စင်ရေးတစ်ခုခုအတွက်တည်ထောင်ဆစ်လွတ်တာမဟုတ်ဘဲဆီးရီးယားကိုအမေရိကန်မြေပြင်စစ်တီတွေဆစ်လွတ်တာဒါဟာပထမအဦးဆုံးလည်းဖြစ်ပါတယ်။ဆီးရီးယားမှာဖြန့်ချထားမဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့ IS စစ်သွေးကြွတွေပေါ်ချိန်မုံနေသူတွေကိုသင်တန်းတွေစီးရဲအကြံဉာဏ်တွေနဲ့လိုအပ်တဲ့အကူအညီတွေပေးအပ်သွားမှာဖြစ်တယ်လို့လည်းအင်ဘီရိုပြောခွင့်ရပုဂ္ဂိုလ် Juice NS ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒါဆိုရင်သမရကလွန်ခဲ့တဲ့တစ်နှစ်ကျော်ကလေးကကြေညာထားတဲ့အတိုင်းမဟာဗျူဟာချက်တွင်မှုဖြစ်တယ်လို့လည်း Mr. NS ကပြောဆိုခဲ့ပါတယ်။ Iran နဲ့ Syria မှာ American ရဲ့အဓိကမဟာဗျူဟာကတော့ဒေသခံတက်တွေစွန့်ရည်မြန်မာဖို့ဖြစ်တယ်လို့လည်းပြောပါတယ်။ IS သွေးကြွခေါင်းဆောင်တွေနဲ့ကွန်ရက်တွေကိုချေမုံမှုကြိုးပမ်းရမှာအထူးစစ်စင်ရေးတပ်ဖွဲ့တွေထားရှိဖို့ကိုလည်း Iran ခေါင်းဆောင်တွေနဲ့သမ္မတ Obama ဟာဆွေးနွေးအတည်ပြုခဲ့ပြီးဖြစ်တယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
စီးရီးယားဆိုရတဲ့အတိုက်ခံတွေကြာတွစ်ဆုံဆွေးနွေးမှုတွေပြုလုပ်မှာနဲ့အကြမ်းဖက်သမားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေထိခိုက်မှုမရှိစေတဲ့အပြစ်ခတ်ရဆေးရေးလှုပ်ဆောင်မဲ့နီလန်ရှာဖွေမဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်အပေါ်စီးရီးယားနိုင်ငံရဲ့အနာဂတ်နိုင်ငံရေးဖြစ်စဉ်အတွက်ဆွေးနွေးနေကြတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကသဘောတူလိုက်ကြပါတယ်။ကုလသမဂ္ဂရဲ့အဲ့ဒီအစီအစဉ်ကိုတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီ၊ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဖရော့နဲ့ကုလသမဂ္ဂအထူးတန်တမာစတီဖန်ဒီမစ်တူရာတို့ကတောက်ကြနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့တာပါ။ကုလသမဂ္ဂ EU ဥရောပသမဂ္ဂနဲ့နိုင်ငံပေါင်း18နိုင်ငံကိုယ်စားလှယ်တွေတက်ရောက်တဲ့9နာရီကြာဆွေးနွေးပွဲအပြီးမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ဆွေးနွေးပွဲပါဝင်သူတွေဟာနောက်သတင်းပတ်နှစ်ပတ်အတွင်းထပ်မံတွေ့ဆုံကြဖို့သဘောတူခဲ့ကြပါတယ်။ဗီယက်နမ်မြို့မှာကျင်းပခဲ့တဲ့အဲ့ဒီဆွေးနွေးပွဲဟာစီးရီးယားနိုင်ငံအတွင်းအမေရိကန်တို့ကစီးရီးအရာတိုးမြင့်ဆောင်ရွက်လာမှုကိုအထောက်အကူပြုစေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကပြောပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကိုအမေရိကန်တပ်ဖွဲ့တချို့ဆစ်လွတ်ဖို့သမ္မတဘရက်အိုဘားမားကခွင့်ပြုချက်ထုတ်ပြန်ထားတယ်လို့လည်းအဆင့်မြင့်အမေရိကန်အရာရှိတဦးကပြောပါတယ်
။ဂရိနိုင်ငံကာလီနော့စ်နဲ့အေဂျီယန်ပင်လယ်တဲကရော့စ်ဂျွန်းကိုဦးတည်ပြီးတော့တူရကီနိုင်ငံကနေထွက်ခွာလာတဲ့ဆက်လီနှစင်းဟာလမ်းမှာနစ်မြုပ်ခဲ့တာကြောင့်ကလေးငယ်အများစုအပါအဝင်ရွှေ့ပြောင်းဝင်ရောက်သူ22ဦးသေဆုံးသွားခဲ့ပါတယ်။ကြာသပတေးညနဲ့တောက်ကြနေကကာလီနော့စ်ဂျွန်းအနီးမှာ19ဦးသေဆုံးပြီးတော့138ဦးကိုကယ်တင်နိုင်ခဲ့တယ်လို့ဂရိတာဝန်ရှိသူတွေကပြောဆိုပါရယ် Rose John Dwight မှာတော့နောက်ထပ်3ဦးသေဆုံးပြီး6ယောက်ကယ်တင်နိုင်ခဲ့တယ်လို့3ယောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပါရယ် အေဂျီယန်ပင်လယ်ထဲက Lesbos နဲ့ Samos ကျွန်းတွေနီးကလေးဆက်တူအပါဝင်လူ18ဦးထက်မနည်းဗုဒ္ဓဟူးနေ့ကရင်းနှစ်သေဆုံးမှုဖြစ်ခဲ့ပြီးတဲ့နောက်အခုလိုမတော်တဆမှုထပ်မံဖြစ်ပွားခဲ့တာပါအရှေ့လယ်ပိုင်းအာရှနဲ့အာဖရိကတွေကခိုလုံခွင့်ရဖို့ကြိုးပမ်းသူထောင်ပေါင်းများစွာဟာဥရောပရဲ့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေမှာဘဝအသစ်တည်ဆောက်နိုင်ဖို့အတွက်နေ့စဉ်လိုလိုဥရောပကိုထွက်ခွာနေကြတာဖြစ်ပါတယ်ရီဝင်ကြီးချုပ် Alex Tsipras ကတော့ဥရောပအနေနဲ့ဒီလိုကြေကွဲเสียဖြစ်ရကိုထိထိရောက်ရောက်ကင်တွယ်နိုင်ခြင်းမရှိတဲ့အပေါ်မှာရှက်မိတယ်လို့လွှတ်တော်အမတ်တွေကိုပြောဆိုသွားခဲ့ပါတယ်
။ဆိုမာလီယာနိုင်ငံမှာလေရင်ပြတ်ကျသွားတဲ့ကိစ္စနဲ့အသက်ရှင်ကျန်ရသူတွေကိုစစ်သွေးကြော El Shabab အဖွဲ့ကထိန်းသိမ်းထားတယ်ဆိုတဲ့ကိစ္စတို့ကိုအနာဘိုင်းနေအနေနဲ့စုံစမ်းစစ်ဆေးနေကြောင်းဆိုမာလီယာသမ္မတကပြောပါတယ်။လေရင်ဟာလေပါလာတဲ့ခီးတဲ့တွေကိုပြန်ပေးဆွဲသွားတဲ့ဓမြတွေစစ်သွေးကြွတွေလက်ထဲရောက်သွားတယ်လို့ဆိုမာလီယာသမ္မတဟာဆန်ရှိခ်မိုဟာမုဒ်က VOA နဲ့တောက်ကြနေမှာပြုလုပ်တဲ့မင်းမြန်ကားမှာပြောပါတယ်ပြတ်ကျသွားတဲ့လေရင်ပေါ်မှာခီးတဲ့6ယောက်ဒါမှမဟုတ်လဲ17ယောက်လောက်ပါသွားပြီးဘယ်သူတွေဖြစ်တယ်ဆိုတော့အတိအကျမသိရသေးဘူးလို့ဆိုပါတယ်အဲ့ဒီလေရင်ကိုစစ်ပွဲတွေဖြစ်နေတဲ့ဆိုမာလီယာနိုင်ငံမှာလုံခြုံရေးလုပ်ငန်းတွေလုပ်နေတဲ့ contract ဝန်ထမ်းတွေကငှားစီသွားတာလို့အမည်မဖော်လို့သူတွေကပြောပါတယ်လင်းဟာမြို့တော်မိုဂါဒီရှူရဲ့အနောက်ဘက်25ကီလိုမီတာလောက်ဝေးပြီးအယ်ရှာဘတ်အဖွဲ့ကထိန်းချုပ်ထားတဲ့အိုမာဒါရီရီရွာမှာမိုးသက်ထန်စွာရွာသွန်းနေတဲ့အချိန်ပြတ်ကျသွားခဲ့တာလို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်ပြတ်ကျသွားတဲ့လေရင်ကိုအယ်ရှာဘတ်အဖွဲ့ကထိန်းချုပ်လိုက်ပြီးခီးတဲ့တွေကိုအမည်မသိနေရာကိုခေါ်ဆောင်သွားတယ်လို့ဆိုပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။နှစ်နှစ်စာအစိုးရအသုံးစရိတ်အစည်းအဝေးကိုတောက်ကြနေအစောပိုင်းမှာလွှတ်တော်ကအတီးပြုတ်ပေးခဲ့တာဟာတာဝန်သိတဲ့လုပ်ရဖြစ်ပြီးတော့သူစီရောက်လာတာနဲ့ချက်ချင်းလက်မှတ်ထိုးအတီးပြုတ်မှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။လွှတ်တော်ဟာတိုင်းပြည်တိုးတက်မှုကိုဟန်တားဖို့ထက်အထောက်အကူပြုဖို့လှုံ့ဆော်နိုင်တယ်ဆိုတာကိုအခုဒီသဘောတူညီချက်ကပြသလိုက်ရာရောက်တယ်လို့လည်းတောက်ကြနေအာယုံမတက်ခင်အချိန်ကအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်အတီးပြုတ်လိုက်ပြီးတဲ့နောက်မှာပဲသမ္မတ Obama ကပြောဆိုခဲ့တာပါ။အောက်လွှတ်တော်မှာဗုဒ္ဓဟူးနေ့ကမဲခွဲအတီးပြုတ်ခဲ့ပြီးဖြစ်တဲ့အတွက်လည်းအစိုးရသုံးစရိတ်အတွက်လွှတ်တော်ရဲ့တာဝန်ဟာပြီးဆုံးသွားခဲ့ပါပြီ။ Republican တွေကထိန်းချုပ်ထားတဲ့လွှတ်တော်ဟာအစိုးရသုံးစရိတ်မှာဦးစားပေးရမယ့်ကိစ္စတွေနဲ့ပတ်သက်လို့ Democrat Party ကသမ္မတနဲ့မကြာခဏအတိုက်ခံလုပ်ခဲ့တဲ့အတွက်တိုင်းပြည်မှာဗဏ္ဍာရေးအရသုံးဆွဲရမယ်နောက်ဆုံးသတ်မှတ်ရက်တွေကိုကြော်လွန်ကနီးအခြေအနေမျိုးထိရောက်ခဲ့ရပါတယ်။ဗဏ္ဍာရေးအစီအစဉ်တက်မှာတော့တစ်နှစ်စာအစိုးရသုံးစရိတ်ကိုဒေါ်လာ6 trillion လောက်ထိကတ်သက်ထားပြီးတော့သမ္မတအိုဘားမားတက်တန်းကုံဆုံးပြီးသတင်းပတ်အနှဲငယ်အကြာ2019ခုမတ်လအထိခွင့်ပြုသွားမှာဖြစ်ပါတယ်။အစိုးရရဲ့ငွေချေးကွင့်အာဏာကိုလည်းတက်တန်းတိုးပစ်လိုက်တဲ့အတွက်အမေရိကန်ကရေရှည်ကာလအတွက်ပေးဆက်ရမယ့်အကျွေးတွေကိုပြန်မဆက်နိုင်မယ့်အခြေအနေမျိုးကိုလည်းရှောင်ရှားနိုင်တော့မှာဖြစ်ပါတယ်။
တောင်တုပ်ပင်လယ်ပြင်အတွင်ပန်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်နဲ့အတွင်တရုတ်တို့ဆောက်ထားတဲ့ကျွန်းအတုအနီးအမေရိကန်တို့ကရစ်တပ်ဖြတ်တင်ပေါ်ခုံပေါင်းတဲ့လုပ်ရဟာအနေရများပြီးရန်စတဲ့လုပ်ရဖြစ်တယ်လို့တရုတ်ရစ်တပ်အကြီးအကဲကအမေရိကန်ရစ်တပ်အကြီးအကဲကိုပြောကြားလိုက်ပါတယ်အမေရိကန်ရစ်တပ်စစ်စင်ရေးအကြီးအကဲရစ်တပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်နဲ့တရုတ်ရစ်တပ်ဗိုလ်ချုပ်ကြီးဝူရှန်လီတို့ကြာသပတေးနေ့ကအလင်းအမြန်စီစဉ်ပြီးဗီဒီယိုနဲ့ဓာတ်ရိုက်ပြုလုပ်တဲ့ဆွေးနွေးပွဲအတွင်းတရုတ်ဘက်ကအဲ့ဒီလိုပြောကြားလိုက်တာပါဆွေးနွေးမှုဟာအလုပ်သဘောဆန်ပြီးအကျိုးရှိတဲ့ဆွေးနွေးမှုဖြစ်ကြောင်းအမေရိကန်ကာကွယ်ရေးအရာရှိတွေကပြောကြားလိုက်ပြီးနစ်စင်ပုံမှန်ဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားဖို့ထိတ်တိုက်ရင်ဆိုင်မှုတွေကနေရှောင်ရှားနိုင်အောင်လှုပ်ထုံးလှုပ်နှီးတွေကိုလိုက်နာသွားကြဖို့နှစ်ဖက်သဘောတူခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဆွေးနွေးမှုတွေဟာတင်းမာမှုရှိတဲ့သဘောရှိကြောင်းတရုတ်အရာရှိတွေဘက်ကပြောပါတယ်အဲဒီလိုအန်တရာယ်များပြီးရန်လိုတဲ့လှုပ်ရမျိုးဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချင်းချောက်နေပြီးဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိပါစေတဲ့လှုပ်ရဖြစ်တယ်လို့တရုတ်ရတပုတ်ချုပ်ကြီးဝူရှန်လီပြောကြားခဲ့တဲ့အကြောင်းအစိုးရပိုင်းစင်ဟွာသတင်းမှကိုကဖော်ပြထားပါတယ်
တရုတ်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးပစိဖိတ်ရံမွန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက် TPP လိုမျိုးဒေတာရင်းမှာဖန်တီးနိုင်ရေးရည်ရွယ်ပြီးတော့သုံးနှစ်ခွဲလောက်အကြာမှာပထမအဦးဆုံးအချိန်ဖြစ်ကုန်သွယ်ရေးဝန်ကြီးတွေတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာတောက်ကြနေကတွေ့ဆုံကြပါတယ်။သုံးနိုင်ငံကောင်းဆောင်တွေရဲ့တနင်္ဂနွေနေ့ထိပ်သီးအစည်းအဝေးပွဲမတိုင်ခင်မှာစီးပွားရေးဆိုင်ရာဆွေးနွေးပွဲတွေကျင်းပခဲ့ကြတာပါ။သုံးနိုင်ငံပေါင်းရင်ကမ္ဘာစီးပွားရေးရဲ့20ရာခိုင်နှုန်းထိရှိပေမဲ့လည်း 2012ခုနှစ်ကလေးကအပြန်အလှန်တင်းမာမှုတွေရှိခဲ့တဲ့အတွက်ဒေတာရင်းစီးပွားရေးနဲ့ကုန်သွယ်မှုတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်ခဲ့ရပါတယ်။သုံးနိုင်ငံကုန်သွယ်ရေးဆွေးနွေးပွဲမှာကိုယ်စားလှယ်အဖြစ်တက်ရောက်လာတဲ့တရုတ်နိုင်ငံကကုန်သွယ်ရေးကိုယ်စားလှယ်ဇိုရှန်းကတော့မကြာသေးခင်ကတရုတ်နိုင်ငံမှာစီးပွားရေးကျဆင်းမှုတွေနဲ့ကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာအာရှတိုက်ကစီးပွားရေးအင်အားကြီးနိုင်ငံတွေအနေနဲ့ဒေတာရင်းကုန်သွယ်မှုတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေအားကောင်းလာအောင်လုပ်ဖို့လိုတဲ့အကြောင်းပြောကြားသွားခဲ့ပါတယ်။သုံးနိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးစုံနယ်မြေထူထောင်မှုသဘောတူခဲ့ကြသလိုအာရှတိုက်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် RCEP ဖန်တီးနိုင်မဲ့မဟာဗျူဟာတွေကိုလည်းသုံးနိုင်ငံကိုယ်စားလှယ်တွေဆွေးနွေးကြပါတယ်။နိုင်ငံပေါင်း16နိုင်ငံပါဝင်မဲ့သဘောတူညီချက်ကို2013ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပေမဲ့နှောင့်နှေးကြံ့ကြာမှုတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်
။အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးဒေသမှာဂျာတာပရီနေကဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။အိန္ဒိယတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်စစ်သွေးကြောကောင်းဆောင်တဦးသေဆုံးသွားပြီးနောက်တနေ့မှာအခုလိုဆန္ဒပြပွဲတွေဖြစ်သွားခဲ့တာပါ။သေဆုံးသွားသူအကြမ်းဖက်ကောင်းဆောင်ဟာလူပေါင်း166ဦးသေဆုံးခဲ့ရတဲ့2008ခုနှစ်တုန်းကမွန်ဘိုင်းမြို့တိုက်ခိုက်မှုအပါအဝင်အိန္ဒိယအတွင်းအကြမ်းဖက်တိုက်ခိုက်မှုအတော်များများပြုလုပ်ခဲ့တဲ့အဖွဲ့အစည်းလို့အိန္ဒိယအစိုးရကဆွဆွဲထားတဲ့ Lashkar-e-Taiba စစ်သွေးကြောအဖွဲ့ရဲ့စစ်စင်ရေးဆိုင်ရာအကြီးအကဲပါကစ္စတန်နိုင်ငံသားအဘူကာစင်ဆိုသူဖြစ်တယ်လို့ဆိုပါတယ်။ရာဘာကြီးစံနေမြေရုပ်ပုံတွေနဲ့ဆန္ဒပြပွဲကိုတုံ့ပြန်လာတဲ့ရဲတွေကိုဆန္ဒပြသူတွေကကြောက်ခဲတွေနဲ့ပြစ်ပေါက်ခဲ့ကြပါတယ်။အဲ့ဒီစစ်သွေးကြောအဖွဲ့ကိုပါကစ္စတန်ကငွေကြေးထောက်ပံ့ပြီးတင်ဒန်းပို့ချပေးနေတယ်လို့အိန္ဒိယကဆွဆွဲပြောဆိုပါတယ်ဒါပေမဲ့ပါကစ္စတန်ကအဲ့ဒီဆွဆွဲမှုကိုညှင်းဆွလိုက်ပြီးသူတို့အနေနဲ့စစ်ပိုင်းဆိုင်ရာနဲ့တန်တမာရေးအရာပဲအကူအညီပေးနေတာလို့ပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်နန္ဒာချန်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါရစေမြန်မာအစိုးရကဘင်္ဂါလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေအပေါ်လူမျိုးတုံးတပ်ဖြတ်နေတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားတွေတွေ့ရှိထားတဲ့အတွက်ကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစုံစမ်းပေးဖို့အမေရိကန်အခြေစိုက်လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Fortifying Rights အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အဲ့လိုပြောဆိုတာဟာတစ်ဖက်သက်ဆန်လွန်တယ်လို့လူ့အခွင့်အရေးရှင်တွေကထောက်ပြကြပါတယ်။အပြည့်စုံကတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ Fortifying Rights အဖွဲ့ကစုံစမ်းစစ်ဆေးမှုတွေအရမြန်မာအစိုးရဟာရခိုင်ပြည်နယ်အတွင်းဘင်္ဂါလီခေါ်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျွလွန်နေတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့ရတဲ့အတွက်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်ချက်ချင်းဖွဲ့စည်းပြီးကင်တွယ်ဆောင်ရွက်ပေးဖို့တောင်းဆိုလိုက်တာပါမြန်မာနိုင်ငံအတွင်းကရင်နဲ့ကချင်ပြည်နယ်အပါအဝင်တခြားတိုင်းရင်းသားဒေသတွေမှာပါလူခွင့်ရေးချိုးဖောက်မှုတွေဖိနှိပ်တပ်ဖြတ်မှုတွေနှစ်ကာလရှည်ကြာစွာတည်ရှိလာခဲ့တာကြောင့်ရိုဟင်ဂျာအရေးသက်သက်တစ်ခုတည်းကိုကွက်ကြည့်ပြီး Fortifying Rights အဖွဲ့ရဲ့အဲ့ဒီလိုပြောဆိုမှုဟာတဖက်သက်ဆန်လွန်တယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ကရှစ်နှစ်ဦးမင်းလွင်ဦးကပြောပါတယ
်။လူရင်းကြလူမျိုးတွေကိုစုလိုက်ပြုံလိုက်တပြတ်ခံရတဲ့အခြေအနေမျိုးကြုံတွေ့နေရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တင်ပြလာတဲ့ကိစ္စမှာတော့ကျွန်တော်အမြင်ပြောရင်တော့နည်းနည်းတော့လွန်သွားတယ်လို့ကျွန်တော်တို့ဆိုချင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေရဲ့နေမြေဒီမှာဥပမာအဖြစ်ENU ကချင်စတဲ့ဒေသတွေမှာဒီလိုမျိုးလူခွင့်ရေးချိုးပေါက်ခံရတဲ့ကိစ္စအသက်ခံရတဲ့ကိစ္စတွေကမြောက်များစွာရှိတယ်ဆိုတာတွေကိုကျွန်တော်ပြရတယ်။နောက်ပြီးတော့ဒီလိုမျိုးအာဓမ္မပြုချင်းခံရတဲ့ကိစ္စတွေလည်းတိုင်းရင်းသားဒေသတွေမှာအများအပြားရှိတယ်ဆိုတာကိုကျွန်တော်ပြရတယ်။အဲ့တော့ဒီရိုဟင်ဂျာလို့ခေါ်တဲ့လူမျိုးပေါ်မှာစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်တယ်လို့ပြောဆိုတဲ့ကိစ္စရောက်ကိုတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကလက်ခံနိုင်မယ်လဲမဟုတ်ဘူး။စုံစမ်းရေးကော်မရှင်ဖွဲ့မယ်ဆိုလို့ရှိရင်လည်းအဲ့ဒီကော်မရှင်ကိုဘဝပြီးလာဖို့တော့မှခွင့်ပြုလိမ့်မယ်လို့ကျွန်တော်ကတော့မထင်ပါဘူးခင်
ဗျ။ Fortifying Rights အဖွဲ့ကပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာကန့်သတ်ချက်တွေရှိနေတာကိုတွေ့ရတယ်လို့လည်းဦးမင်းလွင်ဦးကဆက်ပြောပါတယ
်။အစိုးရပြောတဲ့ Fortifying Rights အနေနဲ့လည်းဒီလိုမျိုး strong evidence ရတယ်လို့ဆိုအောင်သူ့အနေနဲ့တွေးဆမေးမြန်းနိုင်တာကဒီဒုက္ခသည်စခန်းမှာဒီကိုစားဝယ်ကုလသမဂ္ဂနေပြီးတော့ခလုံးခွင့်ပေးထားတဲ့စခန်းတော်မှာမဟုတ်ပါဘူးကျွန်တော်ထင်တယ်အခုဒီမောင်းတော်တို့ဘာတို့မှဖွင့်ထားတဲ့စခန်းကဒုက္ခသည်တွေကိုပဲအင်တာဗျူးလုပ်ပြီးတော့ဒီလိုပြောဆိုတဲ့အပေါ်မှာတော့ကျွန်တော်ထင်တယ်တချို့ဥစားတွေကတော့မျှတမှုမရှိဘူးလို့ကျွန်တော်မြင်ပါတယ်ဒီ genocide ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲဒီအယ်ဂျဇီးရားကနေပြီးတော့တင်ထားတဲ့ဗီဒီယိုဖိုင်နေလေးရှိပါတယ်အဲ့တော့အဲ့ဒီမှာကြည့်ရင်ကျွန်တော်တို့ဒီမိတိလာအကျံဖဲမှုတွေမှာပါတဲ့ဓာတ်ပုံတွေကိုထပ်ကတလေလေအသုံးပြုပြီးတော့ ဒီဖြညာကသဘောမျိုးပေါ့ဗျာအားလုံးကိုပေါင်းစည်းပြီးတော့တင်ပြထားတဲ့အခြေအနေမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တွေ့ရတယ
်ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအစိုးရကလက်မခံပဲရိုဟင်ဂျာဆိုတာမြန်မာနိုင်ငံမှာမရှိဘူးလို့ညှင်းဆိုထားပြီးအဲ့ဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကဝင်လာတဲ့ဘင်္ဂါလီလူမျိုးတွေအဖြစ်သာသတ်မှတ်ထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရရဲ့တုံ့ပြန်ချက်ကိုသိရှိနိုင်ဖို့ဝါရှင်တန်ဒီစီမြို့မှာရှိတဲ့မြန်မာတန်ယုံကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ခဲ့ခြင်းမရှိပါဘူး။တစ်ဖက်မှာလည်း45 Rats အဖွဲ့ရဲ့တောင်းဆိုချက်အပေါ်ကုလသမဂ္ဂဘက်ကဘလို့တုံ့ပြန်မယ်ဆိုတာမသိရသေးပါဘူး။45 Rats အဖွဲ့အနေနဲ့ရန်ပုံငွေရဖို့အတွက်လုပ်နေသလိုဖြစ်နေတယ်လို့လည်းဦးမင်းလင်ဦးကဆက်ပြောပါတယ်
။ဒီကိစ္စကရွန်ငင်ကြောင့်အခုမှသူတို့ကလှုပ်တာ။ Chris Ewa လှုပ်တာကြားလာပြီဒီကိစ္စ။ Chris Ewa တော့မှ Genocide ဆိုတာမပြောဘူး။ကတော့သူတို့ funding ရတာတော့ရတော့ပေါ့အဲ့ဒီလိုလှုပ်ရှားတာလည်းလှုပ်ရှားပေါ့လုံချုံတော့မလှုပ်ရှားနဲ့ပေါ့အဲ့ဒါတော့ပဲကောင်း
45 rights အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကုလသမဂ္ဂကတတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်စေနိုင်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရဘက်ကကျူးလွန်နေတယ်ဆိုတဲ့အထောက်အထားတွေတွေ့ရှိရကြောင်းရိုဟင်ဂျာမျိုးနွယ်စုပျက်စီးစေမဲ့လုပ်ရက်တွေကိုကျူးလွန်နေတာတွေ့ရှိရကြောင်းဖော်ပြထားပါတယ်ဒါပြင်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေခလေးမွေးဖွားမှုနှုန်းကိုကန့်တတဲ့ဥပဒေတွေကိုလည်းပြဋ္ဌာန်းထားတယ်လို့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းဖြစ်ပါတယ်ခင်ဗျာနောက်ဆက်ပြောမယ့်သတင်းတွေမှာတော့ရှမ်းပြည်နယ်ပန်ဆန်းမြို့မှာလူမာလာတရက်နေ့ကစပြီး၃ရက်ကြာကျင်းပမဲ့တိုင်းအနာလက်နက်ကိန်ထိတ်သိမ်းညီလာခံမှာရွေးကောက်ပွဲအလွန်တက်လာမဲ့အစိုးရအသစ်နဲ့ NCA အပြည့်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကိန်ဆက်နက်ဖွဲ့တွေအကြားစစ်ရေးနဲ့ငြိမ်းချမ်းရေးအခြေအနေတွေကိုဘယ်လိုဆက်ပြီးညှိနှိုင်းသွားမလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးသွားဖို့ရှိနေတယ်လို့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်မဲ့လက်နက်ကိန်အဖွဲ့တွေကပြောပြခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညောင်ဝင်းအောင်ကပြောပြသွားမှာပါ
နိုဝင်ဘာ1ရက်ကနေ3ရက်နေ့ထိ3ရက်ကြာပန်ဆန်းမြို့မှာကျင်းပမဲ့တိုင်းသားလက်နက်ကိုင်ထိပ်သီးညီလာခံကိုလက်နက်ကိုင်12ဖွဲ့တက်ရောက်ကြမှာဖြစ်ပြီး UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ကကမခရပြုပြီးကျင်းပတာလည်းဖြစ်ပါတယ်။အဲ့ဒီ12ဖွဲ့ဟာဦးသိန်းစင်အစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။ပန်ဆန်းထိပ်သီးညီလာခံမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာနဲ့ပတ်သက်လို့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်မဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင်တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်အဓိကဆွေးနွေးမှာကလည်းသူတို့ဖိတ်စာရကတော့လာမယ့်ရုပ်ကောအပေါ်မှာဒီတိုင်းလိုက်ရဲ့တဘောထားရဲ့ပြီးရင်ရုပ်ကောပေါ်ပြီးလာလို့ရှင်ဆူရတက်တယ်လာလို့ရှင်တော့ဒီတိုင်းလားလည်းပဲနေနေအဆူရတူဘယ်လိုအရင်းချင်ရေးစီအစားတကြီးဘုနာဘုနုပဲဘယ်လိုဆက်ပြီးဆောင်ရွက်တော့မလဲဘယ်လိုဆက်ဆံတော့မလဲဆိုတာအစူနီတော်ကစီဖိစားတယ်မှာပါလားဘုနာ
ပန်ဆန်းညီလာခံကိစ္စနဲ့ပတ်သက်လို့ UWSA တပ်ဖွဲ့တာဝန်ရှိသူတွေကိုဖုန်းခေါ်ဆိုခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူးဒီညီလာခံကို UWSA တပ်ဖွဲ့ကခေါ်ယူရတဲ့အကြောင်းနဲ့ပတ်သက်လို့လည်းမန်အိုက်ကျော်ကရှင်းပြပါတယ
်ဒီမိလာထက်မှာအဲနာတွေကဒီပန်ဆန်းမှာအဲ့လာလက်လည်းညီလာလို့တယ်အလုပ်ပြီးတော့ဒီလိုအညီလာခါရဲ့အတဘုံနေချက်တိုင်းလောင်းတဲ့ကြရင်အဲ့မှာဟိုတိုင်းတိုင်းညီလာခါကတော့တကြည်ကြာခေါ်ဖို့ဆိုမှကျွန်တော်ကတဘောထားပြကြတယ်ဘောနော်အခုစဉ်တို့ကဝါကကမတ်တာဥစားမှဒီနောက်တကြည်ကြာဖိတ်ရပေါ့အပြန်ဖိတ်ရဲခါမတော့ဒီလိုဒီလိုဝင်ရလဲပါစံမှာပဲပြုလုပ်မယ်စာမေးရကတရနေ့ကနေတိုးရဖြစ်ဖြစ်တယ်
ပန်ဆန်းညီလာခံဟာ NCA စာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်12ဖွဲ့ကိုပဲဖိတ်ကြားထားတာဖြစ်တယ်လို့မိုင်းအဲ့ကျော်ကပြောပါတယ်
။ဟုတ်တယ်သူကကြည့်ရတော့12ဖွဲ့ဖြစ်တယ်ဘုနော်12ဖွဲ့ဒီ NCA ထူပြီးသားဖွဲ့ရှိထွက်လာတာတဖွဲ့မှပါဘုနော်။ကျန်တဲ့အဖွဲ့ကတော့12ဖွဲ့ရှိတယ်။အဲ12ဖွဲ့ကိုဖိတ်တယ်လို့တည်ရတယ်
။ပန်ဆန်းတိတ်သည့်ညီလာခံဆွေးနွေးပွဲအတွင်းလက်ရှိရွေးကောက်ပွဲအပေါ်အမြင်သဘောထားတွေကိုသုံးသပ်ကြမှာပါ။ရွေးကောက်ပွဲနဲ့ပတ်သက်လို့TNL တက်ဖွဲ့ရဲ့သဘောထားကိုမန်အိုက်ကျော်ပြောတာက
ဗတ်ကြောင့်လို့ဆိုတော့ဒီ2018ဖြစ်မှာတရားမြတ်တမ်းမှုရှိတယ်လို့ဒီညဉ့်မှုရှိဘူးကိုယ်ကကြတဲ့ခွေလုံးဝအပြည့်မရအဲ့ဘူးလက်မခံနိုင်လို့ဆိုကျွန်တော် policy ဖွင့်တယ်အဲ့ခိုင်တဲ့အတွက်ဒီ2018ဖြစ်မှာအောက်မှာကျင်းပတဲ့ရုပ်ပွဲလေဒီလိုဖက်ကထလာတဲ့ရလာလို့အတူမှမပြုနိုင်သေးဘူ
း NCA စာချုပ်ကိုပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကသမရဦးသိန်းစိန်ကာကျုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်တို့နဲ့အတူတိုင်းသားလက်နက်ကင်ရှစ်ဖွဲ့တို့နေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြပြီးကျန်တဲ့လက်နက်ကင်တပ်ဖွဲ့တွေကတော့ NCA စာချုပ်မှာအားလုံးပါဝင်ခွင့်ရမှသာလက်မှတ်ရေးထိုးမယ်ဆိုတာကြောင့်အခုချိန်ထိ NCA ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
။ကိုညံဝင်းအောင်ဖြစ်ပါတယ်ခင်ဗျာ။ ခုဆက်လက်ပြီးတော့နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာမဲပေးဖို့အဆင်ပြေသူတွေမနေ့ကစပြီးကျွတ်တင်မဲတွေနိုင်ငံတော်မှာစတင်ပေးနေကြပြီဖြစ်ပါတယ်။နိုင်ငံတာဝန်နဲ့ခီးထွက်ဖို့ရှိနေတဲ့နိုင်ငံဝန်ထမ်းတွေကိုနိုဝင်ဘာလ၆ရက်နဲ့9ရက်တွေမှာကျွတ်တင်မဲပေးခွင့်ရတာဖြစ်ပါတယ်။ကျွတ်တင်မဲကောက်ခံမှုတွေကိုဥရောပသမဂ္ဂရဲ့ရွေးကောက်ပွဲလေ့လာဆောင်ကြည့်အဖွဲ့ကလည်းလာရောက်လေ့လာနေပါတယ်။ AP နဲ့ AFP သတင်းဆောင်မတွေကိုအခြေခံပြီးနန်းလောင်ကတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာကျူတင်မဲဆန္ဒတွေကိုစတင်ပေးနေရမှာဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေလာရေးအဖွဲ့ကရန်ကုန်မြို့ကရွေးကောက်ပွဲကော်မရှင်ရုံးတွေမှာဒီကနေ့လိုက်ပြီးတော့စောင့်ကြည့်လေလာနေပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာလ၈ရက်နေ့ကျရင်မဲမပေးနိုင်တဲ့လုံခြုံရေးဝန်ထမ်းတွေနဲ့နိုင်ငံဝန်ထမ်းတချို့ကကျူတင်မဲပေးကြရတာပါ။ဒီရွေးကောက်ပွဲဟာ25ရက်အတွင်းလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မယ်လို့ခမန်းပြောဆိုမှုတွေရှိနေတယ်လို့ပြီးခဲ့တဲ့၄နှစ်မှာတော့စစ်အစိုးရရဲ့49နှစ်ကြာတိုက်ရိုက်အုပ်ချုပ်မှုကနေဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။ကျူတင်မဲပေးမှုတွေကိုလိုက်ပြီးလေ့လာဆောင်ကြည့်နေတဲ့ဥရောပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဝင်တဦးဖြစ်တဲ့Ibahad Lauga Kulo Pyawarai.
We are here to deliver an assessment of the entire electoral process, not just related to the election day. So we are looking at
Yukapwe Chimpame Yetete Twe Mahope, Yukapwe Kala Shalo, Lila Sanchi Vujanaro Yawni Yaba. Meswe Siyone Kala Male, Sanchi Nibare. Yukapwe Pijin Drimpa Nenge Tiba, Lila Sanchi Pi, Twe Miyare Cheleriwe Subang Virole, Sanse Muri Lauto Amaba.
မနေ့ကြာရာပရိနေကစတင်တဲ့ကျူတင်မဲပေးမှုနဲ့ပတ်သက်လို့ဘသူတွေကဘလို့မဲပေးရမယ်ဆိုတာတိတ်မရှင်းလင်းကြတဲ့အကြောင်းရက်ွက်အုပ်ချုပ်ရေးမှူးသူဖြစ်တဲ့ဦးရွှေရန်ကအခုလိုပြောပါရယ
်ဖြစ်ပြီမနေ့ကစပြီးတော့မဲပေးမဲ့လူတွေလာတယ်သူတို့ဒီတိချက်29ရက်နေ့ဖြစ်တယ်ဆိုတာသိတဲ့လူရှိတယ်လို့မသိတဲ့လူရှိတယ်သိတဲ့လူကလည်းဘယ်လိုအနေအထားမျိုးမှာကျူတင်ဆန္ဒမဲပေးနိုင်မလဲသူတို့အဲ့ဒါတော့မသိ
ရက်ွက်ထဲကရွေးကောက်ပွဲကော်မရှင်အရာရှိတွေကရက်ွက်ထဲထိဆင်းပြီးဘလို့မဲပေးရမယ်ဆိုတာနဲ့ဘာတွေလိုရဲဆိုတာကိုကားတွေနဲ့လိုက်ပြီးကြေညာပေးမယ်လို့ဦးရွှေရန်ကပြောပါရယ်ပြည်ပနိုင်ငံတွေမှာကြိုတင်မဲပေးတဲ့အချိန်တုန်းကပြဿနာတွေတွေ့ကြုံခဲ့ရတဲ့အတွက်လဲပြည်တော်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကတောင်းပန်ခဲ့ပါသေးတယ်လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လုံခြုံရေးအရာဘလို့ပြင်ဆင်ထားရဲဆိုတာကိုရဲတွေကိုသင်တန်းပေးနေတဲ့ဦးအောင်ကျော်ထွေးကအခုလိုပြောပါရယ
်တို့အထူးရဲတွေကိုကျွန်တော်ရွေးကောက်ပွဲမှာအဓိကသူတို့ကျွန်တော်တို့တင်ပြတာကတော့ရွေးကောက်ပွဲနေ့မှာလုံခြုံရေးတာဝန်ဘယ်လိုဆောင်ရွက်ရမလဲဆောင်ရွက်ရှောင်ရွက်နောက်အခြေခံတည်သားတင်တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့အခြေခံနည်းဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့တင်ကြပြပ
ါလာမယ့်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲအတွက်ဥရောပသမဂ္ဂကနေရေရှည်စောင့်ကြည့်မဲ့သူအယောက်30နဲ့ရေတိုးစောင့်ကြည့်မဲ့သူ62ယောက်ပါဝင်ပြီးနိုင်ငံတစ်ဝန်းလုံးမှာလေ့လာစောင့်ကြည့်သွားမှာပါအမေရိကန်နိုင်ငံအခြေစိုက်ကာတာစင်တာကလည်းရွေးကောက်ပွဲလေ့လာစောင့်ကြည့်သူတွေကိုဆေးလွတ်သွားမှာဖြစ်ပါတယ်ရှင်
ရရှိမြတ်ညမြန်မာနိုင်ငံမှာ250ကျော်အတွင်းပထမဆုံးရတအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်။ဒီအချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွေ့မွေ့နဲ့မဲထည့်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲ။မဲယုံတွေပြင်ဆင်ထားမှုတွားရေးလာရေးဒီလိုမျိုးဒီမဲထည့်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အစင်ချောလွယ်ကူစီမှာလားဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းလီလိုက်စီစဉ်မှာဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတာမိမလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီနေ့ညမှာတင်ဆက်မဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါရခင်ဗျာ။ခုဆက်လက်ပြီးတော့ကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံအမှန်2ဦးလွတ်တော်တွေကထွက်လာတဲ့အချိန်မှာအောက်စုလိုက်ဝိုင်းရိုက်တဲ့အမှုကိစ္စဖြစ်ခဲ့ပြီးတဲ့နောက်အနာယပါတီနဲ့အတိုက်ခံပါတီကြားမှာဆက်ဆံရေးပုံမဆိုးဝါးလာနေပါတယ်။2018ခုနှစ်အထွေထွေရွေးကောက်ပွဲမှာသူ့ပါတီရှုံးနေငယ်ကမ္ဘောဒီးယားနိုင်ငံဟာပြည်တွင်းစစ်ပြန်ဖြစ်နိုင်တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ရဲ့တတိပေးချက်တွေတောက်လျှောက်ထွက်လာခဲ့ပြီးတဲ့နောက်မှာအနာယပါတီကိုထောက်ခံသူတွေရဲ့လက်ချက်လို့စွပ်စွဲခဲ့တဲ့အောက်စုလိုက်ဝိုင်းရိုက်မှုဖြစ်ပွားခဲ့တာပါ။အပြည့်စုံကိုသတင်းတော့ Robert Caramichael ကဖနန်ပင်မျိုးကနေသတင်းပေးပို့ထားပါဗျ။အပြည့်စုံကိုမတ်နန္ဒာချန်ကဆက်ပြောပါမယ်ခင်ဗျာ။
အတိုက်ခံအမှတ်2ဦးကိုနေကင်းကြောင်တောင်ရရဆက်ဆက်တိုက်ခိုက်မှုဟာကမ္ဘောဒီးယားနိုင်ငံရဲ့2023ရွေးကောက်ပွဲအလွန်တင်းမာမှုတွေဟာမပြေဆုံးသေးဘူးဆိုတာကိုရှင်းရှင်းလင်းလင်းသတိပေးလိုက်တာလည်းဖြစ်ပါတယ်။အာနာယပါတီကနေလှုပ်ဆောင်ခဲ့တာလို့အများကယုံကြည်ထားတဲ့ ဒီတိုက်ခိုက်မှုဟာဝန်ကြီးချုပ်ဟွန်ဆန်နဲ့အတိုက်ခံခေါင်းဆောင်ဆမ်ရင်စီကြားတင်းမာမှုတွေကိုလျှော့ချဖို့ရည်ရွယ်ခဲ့တဲ့တွေ့ဆုံဆွေးနွေးမှုတွေဒီနှစ်အစောပိုင်းမှာပြတ်သွားခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပွားခဲ့တာပါလွှတ်တော်တွေကထွက်လာတဲ့အမတ်နှုတ်ကိုသူတို့ရဲ့ကားတွေစီကနေရန်မှုသူတွေကဆွဲခေါ်လာပြီးအပြင်းထန်ဒဏ်ရာတွေရခဲ့တဲ့အထိတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်အခုအခါထိုင်းနိုင်ငံမှာစေကူတမှုခံယူနေတဲ့အမတ်နှုတ်ကိုအနီးမှာရှိတဲ့ရဲနဲ့လုံခြုံရေးအဆောင်တွေကအကူအညီမပေးခဲ့ကြဘူးလို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်တိုက်ခိုက်မှုဟာတိုက်ခံပါတီဒူဥက္ကဋ္ဌခမ်ဆိုခါကိုလွှတ်တော်ရဲ့ဒူဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်ပေးဖို့တောင်းဆိုတဲ့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကိုထောက်ခံသူရာပေါင်းများစွာရဲ့လွှတ်တော်ရှေ့ဆန္ဒပြပွဲတွေအပြီးမှာပဲဖြစ်ပွားခဲ့တာပါလက်ရှိဆိုးရွားကိုဖျောက်ချဖို့ကြိုးပမ်းမှုနဲ့မစ္စတာခမ်ဆိုခါကိုတရားစွဲဖို့ဝန်ကြီးချုပ်ဟွန်ဆန်ကမကြသေးခင်ကတောင်းဆိုခဲ့ပြီးနောက်မှာပဲလွှတ်တော်ဒူဥက္ကဋ္ဌကနေထွက်ပေးဖို့တောင်းဆိုမှုနောက်ဆက်တွဲပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကတော့တိုက်ခိုက်မှုကိုရှုံချခဲ့ပြီးပါဝင်သူတွေကိုဖမ်းဆီးအရေးယူဖို့ရုံးမြင့်တန်ကြားမိန့်ခွန်းတစ်ခုမှညွှန်ကြားခဲ့ပါတယ်။တိုက်ခိုက်မှုရဲ့နောက်ကွယ်မှာလက်ရှိအာဏာရပါတီမပါခဲ့ဘူးလို့လည်းပြောပါတယ်။တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့ CPP တာဝန်ရှိသူတွေပါဝင်တဲ့အစိုးရကော်မတီတစ်ခုဖွဲ့စည်းပြီးတာဝန်ပေးရခဲ့ပါတယ်။ဒါပေမဲ့လို့လည်းအများကတော့ CPP အဖွဲ့ဝင်တွေမှာတာဝန်ရှိတယ်လို့ယုံကြည်နေတဲ့အကြောင်းကို Future Forum အဖွဲ့ကနိုင်ငံရေးသုံးသပ်သူဦးဗီရော့ကပြောပါတယ်
I think the plenty of evidence, plenty of videos, plenty of
အနာပါတီကလူတွေဆိုတာကိုတသက်ပြနိုင်မဲ့ဗီဒီယိုတွေမှတ်တမ်းတွေအထောက်အထားအများပြားရှိမယ်လို့ထင်ပါတယ်။ဒါပေမဲ့ပါတီကဒါတွေကိုတားမြစ်ပိတ်ပင်ထားသလားဆိုတာကမေးစရာဖြစ်နေပါတယ
်။စုံစမ်းရေးကော်မတီအနေနဲ့ဗက်လိုက်မှုကင်းကင်းလှုပ်ပါမလားလို့လည်းလူတွေကတန်တရားရှိနေကြတယ်လို့မစ္စတာဗီရက်ကဆက်ပြောပါတယ်။
I don't believe we have faith that the investigation will have a wide enough net to bring all of this.
တောင်ရှိသူအားလုံးကိုပေါ်ထုတ်ဖို့စုံစမ်းရေးကော်မတီကလုံးတင်းတော့ကြည်ကြည်မြဲမြဲလုံးလိမ့်မယ်လို့တော့ကျွန်တော်ကမယုံပါဘူး။ဒါပေမဲ့လူတချို့လောက်ကိုဖမ်းပြပြီးတိုက်ခိုက်မှုရဲ့နောက်ကမှသူတို့မပါပါဘူးဆိုတဲ့အကြောင်းပြချက်ဒီကိုတတ်သိပြနိုင်အောင်အစိုးရကလုံးလိမ့်မယ်လို့ထင်ပါတယ်။ဒီလိုလုပ်ရင်တောင်လူတွေရဲ့စိတ်ထဲမှာတော့တန်တရားတွေဆက်ရှိနေအောင်မှာပါ
။ဒါ့အပြင်တိုက်ခံပါတီဒူဥက္ကဋ္ဌကမ်ဆိုခါရဲ့အိမ်ကိုဆန္ဒပြသူတွေကနိုင်အတော်ကြာခဲရင်နဲ့ပောက်ခဲ့တဲ့နောက်ထပ်ရန်ကားတဲ့ဖြစ်ရပ်တစ်ခုနဲ့ပတ်သက်လို့ဘာမှပြောမသွားတာကိုလည်းသူကထောက်ပြသွားခဲ့ပါတယ်။ဒီဖြစ်ရပ်မှာဆိုရင်လည်းအတိုက်ခံပါတီဒူဥက္ကဋ္ဌရဲ့ဇနီးနဲ့တခြားလူတွေအိမ်ထဲမှာရှိနေကြပေမဲ့ရဲတွေကဘာမှဟန့်တားတာမျိုးမရှိခဲ့ပါဘူး။ဒီသတင်းပတ်ထဲဆန္ဒပြပွဲတွေမှာတော့ကမ္ဘောဒီးယားလက်နက်ကိုင်တပ်ဖွဲ့တွေလည်းပူးပေါင်းပါဝင်လာကြပါတယ်။အတိုက်ခံပါတီဒူဥက္ကဋ္ဌနှုတ်ထွက်ပေးဖို့နှစ်ဖူးစီစာရန်တွေကိုကင်ဆောင်ပြီးစစ်သားတွေကဆန္ဒပြခဲ့ကြတာကိုလည်းတွေ့ကြရပါတယ်။အစိုးရအစစ်မြစ်အရာရှိတွေကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုတာဆိုပြီးစစ်သားတွေဆန္ဒပြတာကိုအားပေးခဲ့ကြပါတယ်။ဆန္ဒပြပွဲတွေဟာဝန်ကြီးချုပ်ဟွန်ဆန်က2018ရွေးကောက်ပွဲမနိုင်ရင်ပြည်တွင်းစစ်ပြန်ဖြစ်မယ်ဆိုတဲ့သတိပေးချက်တွေအတိုက်ခံခေါင်းဆောင်နဲ့ဒူဥက္ကဋ္ဌတို့ကိုနှုတ်အားဖြင့်တိုက်ခိုက်မှုတွေရှိခဲ့ပြီးထွက်ပေါ်လာတာလည်းဖြစ်ပါတယ်။မကြခင်ရပိုင်းနေအတွင်းကမ္ဘောဒီးယားကိုပြန်လာတော့မဲ့အတိုက်ခံခေါင်းဆောင်ဆမ်ရင်စီကတော့အတိုက်ခံလွတ်တော်မတ်တွေပေါ်တိုက်ခိုက်မှုတွေဟာဝန်ကြီးချုပ်ဟွန်ဆန်ရဲ့ဖက်ဆစ်စင်ဆာအာဏာကိုလက်မလွတ်ချင်တဲ့လုပ်ရည်လို့ဝေဖန်ပြောဆိုခဲ့ပါတယ်ရှင်
။ဟုတ်ကဲ့ပါဒီကနေ့မနက်ခင်းအစီအစဉ်လေးကို Washington DC ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုလည်း VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ကို burmese.voanews.com website မှာလည်းထုတ်လွှင့်နေတာကိုနားဆင်နိုင်ပါတယ်အခုထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကို email ပို့ပြီးအကြံပေးနိုင်ပါတယ်ခင်ဗျာလာမယ့်အပတ်စဉ်ကဏ္ဍတွေကိုလည်းဆက်ပြီးနားဆင်ကြဖို့ပြောလိုပါတယ်ခင်ဗျာ
ဗီယိုအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနည်းကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မင်္ဂလာပါခင်ဗျာမနက်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းစနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ30နဲ့40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနာယီဘက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဒီတစ်ပတ်အတွက်အမျိုးသမီးကဏ္ဍမှာအမေရိကအပတ်စဉ
်ပြီးတော့ပေါ့နော်အမျိုးသမီးတယောက်ဖြစ်ပေမဲ့လည်းအမျိုးသားလွတ်တော်ကိုယ်စားလှယ်တွေထက်ဘယ်ချက်တွေမှအားသာပြီးတော့ပေါ့နော်ဘလောက်လုံနိုင်နေဆိုတော့ကျွန်မလုံနိုင်တာလေးနဲ့သက်သေပြပြီးဖြစ်ပါတယ
်ပိုင်းချိုင်ဆက်ပိုင်းဆိုင်ရာချွေရင်းချက်ဖြစ်သွားတဲ့အတွက်သိခံပြီးတော့ခင်ဗျာဒါအပြင်ဒါကတော့အမျိုးသမီးကဏ္ဍမှာဆက်ပြီးနားဆင်ကြရမှာဖြစ်ပါတယ်ဒါအပြင်အပတ်စဉ်တင်ဆက်နေကြတိတ်ပန်တဲ့နည်းပညာကဏ္ဍနဲ့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းဆက်ပြီးနားဆင်ကြရမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေနဲ့ပတ်သက်ပြီးဒေါက်ခင်မျိုးသက်နဲ့အတူဦးကျော်စံသားတို့ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တောက်ချာနေထုတ် AIR စာဆောင်မှာ No Response No Accountability for တနင်္သာရီ Coal Mine Damage ဆိုတဲ့ခေါင်းစဉ်နဲ့ဆောင်ပါရေးသူကတော့ရှောင်းဂလီဆန်ပါတနင်္သာရီကဗန်ချောင်းကြောင်မီသွေးမိုင်းစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေခံစားနေရတာတွေကိုအစိုးရနဲ့ဒေသကိုထိန်းချုပ်ထားတဲ့တနင်္သာလက်နက်ကိုင်းတွေအပြင်ကုမ္ပဏီတွေကပါလှစ်လျူရှုထားကြပြီးဆုံးရှုံးပျက်စီးမှုတွေအတွက်လည်းဘယ်သူကမှတာဝန်ခံမှုမရှိဘူးလို့ဝေဖန်ရေးသားထားပါတယ်မြန်မာနိုင်ငံမှာနိုင်ငံခြားကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုနဲ့တက်တူတူးဖော်ဝင်ဆိုင်ရာဥပဒေအရမြန်မာတက်တူတွင်ဝင်ကြီးဌာနနဲ့မြန်မာရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မရှင်တွေရဲ့သဘောတူညီမှုရယူရမှာဖြစ်ပေမဲ့တဝဲထူးစီးပွားရေးဇုံကနေဗန်ချောင်းမိုင်းထိလမ်းဖောက်နေတဲ့ East Star နဲ့ Thai Asset Thai Company တို့ကမှမတွေ့ရဘူးလို့ဆိုပါတယ်။ဒါအပြင်တင်းနဲ့ချီတဲ့ဒေတာကန်တွေဟာမြေယာတင်းခံရမှုတွေ၊ဥယျာဉ်ရွှေ့ပြောင်းရမှုတွေအပြင်တဘာဝဝန်းကျင်ပျက်စီးမှုဆိုင်ရာဆန်းစစ်ချက်ဘာတစ်ခုမှမပြနိုင်တဲ့ဒီကုမ္ပဏီတွေရဲ့တက်တူတူဖော်မှုနောက်ဆက်တွဲဖြစ်အစိတ်တင့်မှုတွေပါဖြစ်နေပေမဲ့ဘယ်သူကမှတာဝန်ယူဖြည့်ရှင်းတာမျိုးမရှိဘူးလို့ဆိုပါတယ်။ပြန်လည်ပြုပြင်ရေးဆွဲဖို့ကြိုးစားနေတဲ့မြန်မာနိုင်ငံရဲ့1994ခုနှစ်တက်တူရင်ဥပဒေဟာလွတ်တော်မှာနှစ်နှစ်ကျော်ကြာတဲ့အထိအလုံးမဖြစ်သေးတယ်လို့တက်တူရင်ဝန်ကြီးဌာနရဲ့တဘာဝဝန်ကျင်ဆန်းစစ်ဖို့လုံနည်းလုံဟန်စီကံချက်တွေပြဋ္ဌာန်းတတ်မှတ်ဖို့ကလည်းမူရင်းအဆင့်ကကိုမတက်နိုင်သေးတာမို့ဒါတွေကိုအသေးချာကင်တွယ်သင့်ပြီလို့အခုဗန်ချောင်းစီမံကိန်းပြဿနာတွေကထောက်ပြနေတာပါ။အခုလိုမူပေါင်းကောင်းကောင်းချမပေးနိုင်တဲ့ပြဿနာတွေအများပြားရှိနေတဲ့ဒီဒေသအတွက်ဆေးမတွေ့နိုင်သေးဘူးလို့យေတာထားပါတယ်
။မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်တယောက်နဲ့တယောက်ပြန်လည်အပြစ်တင်နေရမလား။အတူလက်တွဲလို့ဆောင်ကြမလား။မြန်မာ can work together or play the blame game ဆိုတဲ့ဆောင်းပါးကို East Asia Forum က economicwatch.com မှာဖော်ပြထားပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့90လောင်း6000ကျော်အနက်တစီပုဂ္ဂလ300ကျော်နဲ့နိုင်ငံရေးပါတီ90ကျော်ကပါဝင်ပြီးမဲပေးဖို့စီရင်ရှိပြည်သူက23တန်းကျော်ရှိနေတာမို့ဒါဟာမြန်မာသမိုင်းမှာအကြီးမားဆုံးလို့အစချီထားပါတယ်။တပ်ပြင်းမြန်မာအစိုးရအနေနဲ့နိုင်ငံတကာလာရောက်စောင့်ကြည့်ဖို့ပထမဆုံးခွင့်ပြုခဲ့တာမို့ထူးခြားတယ်လို့လည်းဆိုပါတယ်။ကောင်းတဲ့အလားတာတစ်ခုကအလုံးကပဲယုံကြည်မှုထားရတဲ့အတွက်တည်ဝင်ရွေးကောက်ပွဲဖြစ်လာအောင်လုပ်နိုင်ဖို့နိုင်ငံရေးဆန္ဒတွေရှိတဲ့အရေးလက္ခဏာတွေတွေ့နေရတယ်လို့ဆိုပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာမဲပင်းနိုင်မဲ့သူစီရင်ထုတ်ပြန်တဲ့အခါမှာအမှားအရင်းတွေအတော်တွေ့ရတာမို့မဲပင်းမဲ့ပြည်သူတွေနိုင်ငံတကာကသူတွေဝေဖန်လာကြပြီးရွေးကောက်ပွဲတည်ဝင်မှုကိုစင်ခေါ်လာတယ်လို့ဆိုပါတယ်။ဒါဟာရွေးကောက်ပွဲအတွေ့အကြုံသိမရှိလာတဲ့နိုင်ငံအတွက်ပြဿနာတွေပူလာစေတယ်လို့လည်းဆိုပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ဆန်းသပ်မှုတစ်ခုဖြစ်ပြီးရွေးကောက်ပွဲတည်ဝင်မှုကနေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအထောက်အကူတွေရရှိမဲ့အပြင်နိုင်ငံစီပေါ်ရေးတိုးတက်မှုအတွက်ပါအရေးပါတာဖြစ်တဲ့အတွက်ကြောင့်အများရဲ့မျှော်လင့်ချက်ကစိတ်ကိုကြီးမားနေရပါ။ဒါကြောင့်မြန်မာလူထုအတွက်ရောနိုင်ငံရေးသမားတွေအတွက်ပါဒီမိုကရေစီပြောင်းလဲဖို့လှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တဲ့အတွက်တရားနဲ့တရားအမှားတွေထောက်ပြပြီးအပြစ်တင်နေရမယ့်အစားလက်တွဲဖြေရှင်းရမယ်ဆိုရင်တော့မြန်မာနိုင်ငံအနာဂတ်ဟာစာရလှပလာနိုင်တယ်လို့យေသားထားပါခင်ဗျာ
။ဟုတ်ကဲ့ပါ။အခုဆက်လက်ပြီးတော့ဒေါ်လှလှတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ခင်ဗျာ
။တို့ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲ။ဒါကြောင့်လဲ American Idiom အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တဲ့ Idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် Idiom အသုံးကတော့
Taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ CANDY candy ကတော့တခြားလူမျိုးရှိအင်္ဂလိပ်လူကတော့ sweets လို့ခေါ်ပါတယ် baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါတယ်ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါတယ်ဒီတုံးရဲ့ပတ်တယ်လို့ Josh Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချေးရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
Taking candy from a baby
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဟုတ်ကဲ့ပါဒေါ်လာလာတန်းစီစဉ်တက်ဆက်ထားတဲ့ American Style idiom သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့အမျိုးအပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍကိုဆက်ပြီးတင်ပြပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးဆောင်ဆန်းစစ်ဆေးရေးမှူးမစ္စရန်ဟီလီကဗုဒ္ဓဟူးနေ့ညကဗုဒ္ဓဟူးနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်ကင်းဖြစ်မှုတွေကိုအဓိကထားတင်ပြခဲ့တဲ့နေရာမှာလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်နည်းနာနဲ့ပတ်သက်ပြီးထောက်ပြခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပါဝင်ရှင်ပြိုင်ကြမဲ့အမျိုးသမီးကိုယ်စားလှယ်လောင်းချို့ရဲ့အမြင်တွေကိုဒီတစ်ပတ်အမျိုးသမီးကဏ္ဍအတွက်ဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
Additionally, I note concerns regarding errors in voter lists and the low number of women candidates.
ဒီနေ့ထပ်ဆင်ပြောလိုတာကတော့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေရဲ့အစီအမံမြို့သမီးဥယျာဉ်နေပါတာကိုလေကျမသတိထားမိပါတယ်လို့ကုလသမဂ္ဂအထူးဆောင်ဆန်းစစ်ဆေးရေးမှူးမစ္စယန်ဟီလီကဗုဒ္ဓနီကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကော်မတီမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးခြေနေအစီရင်ခံစာမှာနိုဝင်ဘာလကျင်းပတော့မယ့်ထွေထွေရွေးကောက်ပွဲကြီးနဲ့ပတ်သက်လို့သူရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုမိမောင်ထိုးပြခဲ့ရမှာမြို့သမီးလွတ်တော်ကိုစတေလောင်းတွေပါဝင်မှုနေပါတာကိုလည်းထည့်သွင်းပြောကြားခဲ့တာဖြစ်ပါလေ။မကြာမီကျင်းပတော့မယ့်ထွေထွေရွေးကောက်ပွဲကြီးမှာနိုင်ငံရေးပါတီပေါင်း90ကျော်တို့ကကိုစလေပေါင်း6000ကျော်တို့ဝင်ရောက်ရှင်ပြိုင်ဖို့ရှိရမှာမြို့သမီးကိုစလေပေါင်းဥယီက990တူရှိတဲ့အတွက်စုစုပေါင်းကိုစတဲ့လောင်းတွေရဲ့ဖြတ်မြ15ရာခိုင်နှုန်းရှိတာဖြစ်ပါလေ။နိုင်ငံရေးပါတီ90ကျော်တို့ကအတီးတီးဝင်ရောက်ရှင်ပြိုင်ကြမယ့်ကိုစတဲ့လောင်းတွေရဲ့အရေးအတွေ့အချိုးစားလိုက်အမျိုးသမီးတွေရဲ့ရာခိုင်နှုန်းပါဝင်မှုကဘယ်လောက်ရှိပါသလဲ။များဆုံးကတော့20ရာခိုင်နှုန်းနဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီဖြစ်ပြီးဒုတိယကတော့သမရကျန်ပေးနေစဉ်လိုက်ရဲ့ NDP အမျိုးသားတိုးတက်ရေးပါတီဖြစ်ပြီးပါဝင်ရှင်ပြိုင်မဲ့အမျိုးသမီးကိုစလေလောင်းရာနှုန်းက19ရာခိုင်နှုန်းရှိပါတယ်။အဓိကတိုက်ခန်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အမျိုးသမီးကိုစလေလောင်းရာနှုန်းက15ရာခိုင်နှုန်းရှိပြီးတိုင်းရင်းသားစီလုံးညီညွတ်ရေးပါတီက17ရာခိုင်နှုန်းနဲ့အာဏာရချန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီက9ရာခိုင်နှုန်းစသဖြင့်အမျိုးသမီးကိုစလေလောင်းရာနှုန်းအသီးသီးရှိကြတာတွေ့ရပါတယ်။ကုလသမဂ္ဂအထူးဆွန်ဆန်းစစ်ဆေးရေးမှူးမစ္စယန်ဟီလီထောက်ပြခဲ့တယ်လို့ဒါမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မြို့သမီးကိုစီလောင်းအရေးအတွေ့နှဲပရခြင်းနဲ့ပတ်သက်လို့ခုမကြာမီကျင်းပတော့မယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မြို့သမီးကိုစီလောင်းတချို့လူကိုဆက်သွယ်မေးမြန်းခဲ့ပါတယ်။ဒေါ်ညိုညိုတင်းကတော့သတိပုဂ္ဂလဖြစ်ပြီးဗဟမြို့နယ်မဲဆန္ဒနယ်မြေကပြည်သူ့လွှတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။သူဟာရန်ကုန်တိုင်းလွှတ်တော်ရဲ့ကိုယ်စားလှယ်တဦးဖြစ်ခဲ့ပြီးပြုမွေလင်းလင်းထုတ်ဖော်ပြောဆိုရဲသူတဦးလို့အများကရှုမြင်ကြတာလည်းဖြစ်ပါတယ်။
ကျမကတော့လေတောက်လျှောက်ပေါ့နော်ကျမဒီလွတ်တော်အမတ်ဖြစ်လာခဲ့တဲ့2010ကရင်စပြီးတော့ပေါ့နော်အမျိုးသမီးတယောက်ဖြစ်ပေမဲ့လေအမျိုးသားလွတ်တော်ကိုယ်စားလှယ်တွေထက်ဘယ်ချက်တွေမှအားသာပြီးတော့ပေါ့နော်ဘလောက်လုံနိုင်မလဲဆိုတော့ကျမလုံနိုင်တာလေးနဲ့သက်သေပြပြီးဖြစ်ပါတယ်အဲ့တော့ကျမကိုကြည်ချင်းအားဖြင့်ပဲပေါ့နော်တော်တော်များများသောပြည်သူလူထုကလည်းဒါငါတို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းမျိုးယုံကြည်ရင်လဲဖြစ်သားပဲဆိုတဲ့ပေါ့နော်အတွေ့လေးပေါ်လာတာကကိုကျမတို့အတွက်ဝမ်းသာစရာတစ်ခုပေါ့လေဒီတစ်ခါရွေးကောက်ပွဲမှာတော့ဟိုနိုင်ငံရေးပါတီခေါင်းဆောင်တွေကဒီ2010တုန်းကလို့မဟုတ်ဘူးသူတို့ကိုစလေလောင်းနေတဲ့မှာအမျိုးသမီးတွေကိုထည့်သွင်းလာကြတယ်အဲ့ဒါကိုကကျမတို့ကတော့တိုးတက်မှုတစ်ခုလို့တော့ယူဆတယ်သို့တော်လည်းပဲကျင်းတဲ့အနေထားရောက်ပြီလားဆိုတော့ကျင်းတဲ့ဖွဲ့အနေထားတော့မရောက်သေးဘူးဘာကြောင့်လဲဆိုတော့73ရာခိုင်နှုန်း14ရာခိုင်နှုန်းပဲပါဝင်ရှင်ပြိုင်နေဆိုတာကိုကကျမတို့ရဲ့ဒီနိုင်ငံရေးပါဝင်ရှင်စီပေါ့နော်အမျိုးသမီးတွေကို ဒါနေရာပေးလို့စိတ်နေသေးတယ်ဆိုတာရဲ့အသက်တွေပဲလေဒါကြောင့်မလို့အခုလွှတ်တော်အမတ်ဆိုတဲ့နေရာဘာပဲပြောတာ decision making နေရာပေါ့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာဆိုတဲ့အခါကျတော့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာကိုအမျိုးသမီးတွေကိုပေးလို့စိတ်ကတော့ဒါဟိုပေါ့နော်နေသေးတယ်ဆိုတာကိုပြတာပဲလို့တော့ကျွန်မခံရပ
ါချင်းတိုင်းရင်သူ Cherry Zahawk ကတော့လူအခွင့်အရေးလှုပ်ရှားသူတူဖြစ်ပြီး CPP ကချင်းတိုးတက်ရေးပါတီကဖြစ်ပါတယ်သူဟာချင်းပြည်နယ်ဖလားမြို့နယ်မက်ဆန္ဒနယ်မြေကပြည်သူ့လွှတ်တော်တွေဝင်ရောက်ရှင်ပြိုင်မဲ့သူဖြစ်ပါတယ
်ကျွန်မကဒီလိုမျိုးရွေးကောက်ပွဲမှာဝင်ရောက်ခြင်းနဲ့ဆန္ဒတွေရှိနေတယ်ဆိုတာလည်းပဲကျွန်မတို့မြန်မာနိုင်ငံရဲ့လူဦးရေတဝက်ကျော်26တန်းကျော်ကအမျိုးသမီးတွေဖြစ်တယ်အမျိုးသမီးတွေရဲ့အတန်ကိုဆုံးဖြတ်ချက်ချတဲ့ကဏ္ဍမှာအများကြီးဝင်ပါနိုင်အောင်လို့အမျိုးသမီးတွေရဲ့လူချင်းတဲ့အရာတွေသူတို့ရဲ့မြန်မာထားတဲ့အရာတွေဒီထက်မကပူပြီးတော့ဝင်ပြောင်းနိုင်အောင်လို့ကျွန်မနိုင်ငံရေးထဲဝင်ချင်တာဖြစ်တယ်ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသာချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျိုးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥပမာအပြင်မှာလုပ်လို့နေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းပုံငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ပြီးလို့ရှိရင်သားသမီးတွေရဲ့ဝင်တွေထားနေရတယ်ပြီးပဝင်ကျင်လူမှုရေးဆိုင်ရာဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်တရက်တရက်မှာအမျိုးသမီးတွေရဲ့လုံးဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်။အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လုံးဆောင်ချက်တွေကိုတိတိကျကျအနေနဲ့လည်းလူထုကမတတ်မထားဘူးပေါ့နော်။ဒီလိုပဲဟိုအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလုပ်ရကိုင်းစားရှိအင်းသွေးမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမေရမ်းပဲသဘောထားတယ်ဒါမြန်မာနိုင်ငံတနိုင်ငံလုံးမှာဖြစ်ဖြစ်နေတဲ့အခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကပြောရဆိုရရဲ့စိတ်မရှိဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်သတ်ချက်တွေကအင်မတန်မှများပါတယ်တော့ဒီနိုင်ငံရေးပါတီတွေထဲမှာပါတီခေါင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်အဲ့ဒီအမျိုးသားတွေကအမဲရန်ပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအမဲရန်ဟိုအမျိုးသမီးတွေပါဝင်မှုကိုကန့်သတ်ထားတယ်ပေါ့သူတို့သူတို့တွေဆက်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတော့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူးသူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတော့နေစနေကိုကြတော့မဖန်တီးတော့ဘောနော်ဆိုတော့ဖန်တီးမယ်ဆိုလို့ရှိရင်လည်းပဲဒါကမလို့အပ်သေးဘူးဆိုတဲ့ဟာမျိုးတွေနဲ့အမေရန်ပဲထားထားတယ်ပေါ့ဒါအဲ့တော့ကျမအမိန်ကတော့ကုနိုင်ငံကိုတကယ်ပဲတူးတက်စစ်ချင်တယ်ဆိုလို့ရှိရင်လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လစ်လို့ရှုတ်ထားလို့မရအောင
်နောက်ထပ်တိုင်းရင်းသူတူကတော့ကချင်ပြည်နယ်အင်ဂျန်ယာမြို့နယ်မဲဆန္ဒနယ်မြေကစီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီကချင်ပြည်နယ်ပါတီကကိုစည်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ဒွဲဘူးပဲဖြစ်ပါလေ။
ပြည်နိုင်ငံမှာဒီဆုံးဖြတ်ချက်ချနိုင်တဲ့နေရာတွေမှာအမျိုးသမီးပါဝင်မှုကအင်မတန်နည်းပါတယ်။အထူးသဖြင့်နိုင်ငံရေးကိစ္စတွေရက်တွေမှာအမျိုးသမီးတွေကပါဝင်ဖို့အားနည်းပါတယ်။နိုင်ငံရေးကအမျိုးသားတွေပဲအလုပ်ပဲကျမတို့အမျိုးသမီးတွေတော့နေတတူကသားသမီးတွေကိုကြည့်မယ်။အိမ်မှာပဲနေပြီးစီမံခန့်ခွဲမှုလုပ်မယ်ဆိုရဲစိတ်တွေကိုကျမတို့ဖျောက်ဖျက်ပြီးမှကျမတို့အင်အားနဲ့တတ်နိုင်သလောက်ပေါ့နော်။ကိုအိမ်အလုပ်လဲလုပ်မယ်ကျမတို့သားသမီးတွေလည်းကြည့်မယ်ကျမတို့နိုင်ငံရေးမှာလည်းကိုပေးဆက်နိုင်တဲ့ခန္ဓာရအတီးသီးမှာပါဝင်သင့်တယ်လို့ကျမဒီလိုပဲယူဆပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျမတို့နိုင်ငံမှာအမျိုးသမီးထူပါဆိုလို့ရှိရင်နိုင်ငံရဲ့လူဦးရေထုတ်ဝက်ကျော်ပါတယ်။အမျိုးသမီးတွေဆိုလို့ရှိရင်နေအိမ်မှာအမြဲတမ်းစီမံခန့်ခွဲမှုကိုလုပ်နေတဲ့ဒီအသေးဆုံးအိမ်ရဲ့စီမံခန့်ခွဲမှုကအောင်မြင်စွာလုပ်နိုင်တဲ့လူတွေဆိုလို့ရှိရင်အကြီးဆုံးအလုပ်ကိုလုပ်တဲ့အခါမှာအောင်မြင်တယ်ဆိုတဲ့ဆိုရိုးစကားအတိုင်းကျမတို့အမျိုးသမီးတွေဆိုလို့ရှိရင်အိမ်မှုကိစ္စရက်တွေနောက်မှရာကြီးရွာကြီးကိစ္စရက်တွေအရာရာတိုင်းမှာကျမတို့ပါဝင်တဲ့အတွက်ဒီနိုင်ငံရေးလောကမှာဝင်ပါတယ်ဆိုလို့ရှိရင်လည်းအောင်မြင်မှုကတော့တေချာပေါက်ရမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျမတို့ကနေအိမ်မှာပဲနေမှာကျမတို့အလဟတာအချိန်မကုန်မနဲ့ကျမတို့လေ့လာဖို့လိုပါတယ်အဆဆအရာရာဖွံ့ဖြိုးတိုးတက်လာဖို့အတွက်ကိုယ့်ကိုယ်ကိုလည်းအားပေးရမယ်လက်တွေ့ဆောင်ရွက်မှုနဲ့အတူကျမတို့စာတွေ့ပါကျမတို့ပါပြီးလေ့လာမှုအများကြီးနဲ့စူးစမ်းသွားမယ်ဆိုရင်မဖြစ်နိုင်တာမရှိပါဘူးလို့ကျမနဲ့တိုက်တွန်းပြောကြားလိုပါတယ်ရှင
် Inter Parliamentary Union ဆိုတဲ့အဖွဲ့ကြီးရဲ့စစ်တမ်းကောက်ခံချက်အရာတော့အမျိုးသမီးအောက်လွှတ်တော်အမတ်များပါဝင်မှုရာနှုန်းမှာမြန်မာနိုင်ငံဟာကမ္ဘာပေါ်မှာအဆင့်128လိုက်တာဖြစ်ပါတယ်2012ခုအတွက်ကမ္ဘာထွန်းလွှတ်တော်မှာအမျိုးသမီးတွေပါဝင်မှုဖြန်းမြန်ရာနှုန်းမှာ20လ Tatama, Tonga Kaino, Shira Pipari, Yamaning Amaro, Pidu Lodoma, Huawimbang, Lia, Lise, Ne, Tonga, Tonze Ha, Taya, Wickup Kang, Guzley, Pichabi, Diada Sega, Sitaka, Ka, Tare, Guzley, Pipari, Edine, Mugmi, Lodo, Guzlega, Nasele, U, Shide, Dwe, Yanong Aping, Hatama, Naku Yagaino, Shira Pipari, Muda Lodoye, Mania, Nayan, Say, Linia, Ne, Wickup Kang, Mugmi, Lodo, Guzlega, Yanong Aping, Tetama, Kongu Yagaino, Shide, Lule, IPU, Sinkanzama, Popia, Tara Pipari, Tajam, Jami, Chimbarome, Wickup, Weji, Pimaro, Mute me, Ludo, Ma, Uyi, Tula, Lime, Lu, Miaga, Mulin, Tava, Jam, Timpiain, Tidrim, Paye, Mute Mia, Kandago, Nigo, Chua, Paye.
Tagaro, Dolla Latan season in Satare, Mute me, Ganago, Nasingay, Rapipare, Akusala B, Dog him, Yuta season in Satare, they ban and Nibina, Ganao, Nasinga, Machiparekamia.
Nipinya Dutani Kitima, Yamaning Lame Jwikaupwe Dre, Jwikaupwe Commissione, maybe may be Dure, Nipinya Sanya, Low Sound Jala Rigo, Didabama, Dopia Pimala. Majang Jimbama Jwikaupwene Patapiropano, the digital away, Nipinya Comunia, go on campanine, Yamaning a Jwikaupwe Commissione, Nipinya Pam Yumu in a Patapiro Balum Yamale, Rally Pia Piva.
ကျွန်တော်အပရီရှီယေးရှင်းလုပ်ပါတယ်ကိုယ်နေနေတာတဲ့ အဲရှိထားတဲ့ free resources ကိုအသုံးချပြီးတော့လူတွေကြီးလို့လွယ်တဲ့ဒီ application ကိုလောက်နိုင်အောင်ဆိုပြီးတော့ API ပေါ့နော် application အင်တာဖေ့စ်ကို free resources အနေနဲ့အခမဲ့ထုတ်ပေးတယ်ပေါ့နော်အဲ့ဒါကိုထုတ်ပေးတဲ့အခါမှာကျတော့ဖန်တီးရဆိုတဲ့ ပြီးတော့ဒီ electoral scope ဆိုတဲ့ ဒီနည်းပညာဆက်မှာလည်းတို့ရင်းနှီးညွှန်းနှံခဲ့ကြပထမအောင်ဆုံးယူစီနေနဲ့ဒီကောက်ပွဲမှာနည်းပေးလို့ရကြမရမဲချင်းစစ်တဲ့ကမ်ပိန်းကိုအနေအထားစလုပ်တယ်အဲ့ဒီကမ်ပိန်းကိုစလုပ်တဲ့အခါမှာဘယ်လိုဖြစ်တော့ဆိုတော့ဒီ
data ပေါ့နော် data တွေကဒီသကောင်စင်းဒီ data ကိုပြန်သုံးချတယ်ဒါမသိဘူးအဲ့ဒီ data နဲ့ပြန်သုံးချပြီးတော့အဲ့ဒီ offline ဖြစ်တဲ့ data ကိုကျွန်တော်ရအွန်လိုင်းကိုရွှေ့ရတယ်ကျွန်တော် online ပေါ်မှာစစ်ဆေးလို့ရသူတို့ကဒီ offline မှာဆင်းနေတဲ့ဒီကျွန်တော်ဒီရောက်ကရောင်းမှာဆက်လို့ရအောင်သူကလည်းလုပ်ပေးတယ်နောက်တစ်ခုကကျွန်တော်ဒီ online ပေါ်ကနေဆက်လို့ရအောင်ဆိုပြီးတော့ဒီ online ပေါ်မှာကိုယ့်ရဲ့မဲခြင်း
ဟုတ်အဓိကတော့ဒီ UAC ကိုထောက်ပံ့တာမျိုးရှိတယ်ပြီးတော့ဒီ NGO အဖွဲ့အစည်းတွေပေါ့နော် UAC ကနေနေပြီးတော့ရလာတဲ့ API ကိုအသုံးချပြီးတော့ application တွေကိုလုပ်နေတဲ့ NGO တွေပြီးတော့ company တွေကိုဒီထောက်ပံ့တာမျိုးလည်းရှိသလိုဒီတန်ယုံတွေကနေနေပြီးတော့လည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေ့လာစောင့်ကြည့်ဖို့အတွက်ဒီဟိုပါ knowledge sharing လုပ်တဲ့ထောက်ပံ့ပါတွေကိုလည်းလောက်တာတွေ့ရတယ်တန်ယုံတွေတင်မကပဲနဲ့ဒီ democracy အတွင်းကုပြောင်းရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားနေတဲ့ NGO အဖွဲ့အစည်းချက်ကြတဲ့မနေ့ကလည်းဒါအကြည့်လေးမှရှိတဲ့ NGO နဲ့ပူးပေါင်းပြီးတော့လှုပ်တာရှိသလိုသူတို့ကိုယ်တိုင်တည်တဲ့ဝင်လှုပ်တာမျိုးလည်းရှိတယ်ကြဟုတ
်အာဒီဟာကရွေးကောက်ပွဲကော်မရှင်ရဲ့နောက်နိုင်ငံတကာကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးပံ့ပိုးတဲ့အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်ပေါ့။နောက်ကိုယ်တိုင်ဒီမြန်မာနိုင်ငံကနီးပညာရှင်တွေအနေနဲ့ရောဘာတွေလုပ်နေကြပါလဲ။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့
အခြားသောလူငယ်ပိုင်းတွေနဲ့ကြည့်မယ်ဆိုရင်ဘယ်ရောက်တခုသူသူကြကြဒီရဲ့ဘိုင်းမှာအောင်မြင်ပါအောင်ဆိုတော့ profile picture တွေကိုဒီ NLD Alan background အရင်ပြောင်းတာလေ။အဲ့ဒါအောင်မြင်သွားတယ်ကြာဒီဟိုရပိုင်းတွေမှာပဲဆက်ရက်လောက်တင်းမှာကိုပဲ user ပေါင်းတသိန်းခွဲကျော်ပါတယ်။တသိန်းခွဲကျော်ရတဲ့အထက်မှာဒီဟိုပါဘော95ရန်ကျော်တော့ကဒီ NLD Alan ကိုပြောင်းရတယ်အဲဒီချားဖြူတို့ရခိုင်တွတ်တက်ရေးပါတီ USDP တို့လေအဲဒီကိုပြောင်းချတယ်ပေါ့နော်အဲဒီ application ကိုလောက်တဲ့သူကဘသူအလိုက်လို့ခေါ်တယ်ဒီသူတို့အဖွဲ့ကလည်းပေးရတဲ့အမည်အရင်ကောင်းနေတယ် Apple Touch Apple Touch ရနေပြီးတော့အဲဒီ application ကိုသူတို့ကဘယ် domain နဲ့လောက်လို့ဆိုတော့ဒီဟိုဘာနဲ့လောက်တယ် chatbot.io နဲ့လောက်တယ်ဗျအဲ့တော့အဲ့ဒါကလည်းလူသုံးများပါတယ်ပေါ့နော်အဲ့တော့ဒီနီးပညာဘက်ကနေနေပြီးတော့ကြည့်ရမယ်ဆိုအဲ့လိုမျိုးအပြောင်းလဲတော့ရှိရတယ်ပြီးတော့နောက်ထပ်တင်းတစ်ခုလူငယ်တွေနေနဲ့တိလာတာပေါ့နော်ကျွန်တော်ဒီစေကောကျွန်တော်ချုပ်တင်မဲပေးတဲ့အခါမှာချုပ်တင်မဲကိုလင်းနေမရှိအောင်ကမ်ပိန်းပါလုပ်တယ်ဆိုတော့ကိုဘယ်ပါတီကိုမဲပေးခဲ့တယ်ဆိုတော့ကိုရဲ့ Facebook ပေါ်မှာတရားဝင်ကြေညာတဲ့ဟာကိုလောက်တယ်ပေါ့နော်အဲ့လိုမျိုးလောက်တဲ့အချိန်အပြင်အချိန်ညရင်စေမှာမဲပေးတဲ့များစွာဘသူကိုတက်ပါတယ်ဆိုတော့မာရွေးခြင်းမရှိအောင်စီစီလောင်းလောင်းနဲ့ Facebook ကိုတုံးချပြီးတော့မဲပေးတဲ့အဖွဲ့ကိုတိအောင်ဆိုပြီးတော့လောက်တယ်ပေါ့နော်ပြီးတော့ကျွန်တော်ဒီမြန်မာပြည်မှာကိုလည်းအခုအဲ့လိုမျိုးလောက်ဖို့တက်ဖို့ဒီ application တစ်ခုရှိတယ်ကြာဒီ Mail app ဆိုတဲ့မဲအပ်တဲ့တခုရှိတယ်အဲ့ဒီမဲအပ်ကနေနေပြီးတကယ်ပါတီကိုမဲပေးခဲ့တယ်ဆိုတော့ကိုချုပ်တခုအနေနဲ့လောက်ထားလို့ရအောင်အကြောင်းမျိုးကြောင့် engage ပေါ့နော်တကယ်တမ်းကြည့်တဲ့အခါမှာကိုတို့ခဏလို့မဟုတ်ဘူးဆိုရင်ပေါ့ဒီ online ပေါ်ကဒီ application တခုမှကြည့်လိုက်မယ်ဆိုရင်အဖြေတခုနဲ့ပြန်ပြီးတော့တိုက်ဆိုင်ကြည့်ကြည့်လို့ရမလားပေါ့နော်အဲ့လိုမျိုးလည်းလုပ်နေရတော့ရှိရကြဆိုလို့ရအရန်กว่าပါရအရင်ရေကောက်ပွဲတွေနဲ့ရှင်းလိုက်မယ်ဆိုရင်ဒီခက်တီခါကတော်တော်ကြီးကိုတိုးတက်ကြောင်းလဲလာကြအဓိကတော့ဒီနီးပညာရဲ့ထောက်ပံ့မှုကြောင့်မို့လူတွေကမျက်စိပွင့်နားပွင့်လည်းဖြစ်လာတယ်ပြီးတော့ပြောရေးဆိုရယ်လည်းဖြစ်လာတယ်အထက်ပစ်တွေကလည်းဒီ online ကနေ campaign တွေတော်တော်လောက်လာတယ်ပြီးတော့ဒီ party ကိုယ်တိုင်တွေကလည်းလောက်လာတယ်လို့ party တွေကိုသဘောကျနေတတ်တဲ့သူတွေကလည်းစီးတန်းလောက်လာတယ်ကြဥမာကြောင်းလဲဖို့အချိန်တန်ပြီဆိုတဲ့ page လိုမျိုးပြီးတော့ both for NLD ဆိုတဲ့ page လိုမျိုးတွေကိုကိုယ်စိတ်ကိုခံပြီးတော့ Facebook ပေါ်မှာ sponsor post လုပ်နေတဲ့ဖွဲ့စည်းတွေလည်းရှိလာပြီးပြီးတော့ဒီအချို့မှလောင်းတွေကလည်းသူရဲ့ Facebook personal account တွေကနေရော Facebook page တွေကနေရောသူတို့ရဲ့ဒီလက်ဆောင်ချက်တွေကိုတင်လာပြီးပေါ့နော် activity တွေကိုအဲ့တော့ဒီ Facebook ရှိတာအချင်းကတော်တော်ကြီးကိုဒီကျွန်တော်ရေကောက်ပွဲအတွက်ကို information တွေကို update တွေစသဖြင့်တင်နေကြဒီဒီပညာရှင်တွေဖက်ကနေကလည်း Facebook user တွေအပေါ်မှာပဲ focus ထားပြီးတော့ဒီ application လောက်တာဒီ update တင်တာတို့တော့လောက်လာတယ်က
ြ Digital Kiwi Company က computer ပညာရှင်ကိုအောင်ခန်းမြတ်ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဟုတ်ကဲ့ပါဒေါခင်မျိုးသက်စီစဉ်တက်ဆက်တဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုဝင်ဘာလ10ရက်နေ့ဆိုရင်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့ဆန္ဒမဲတွေကိုပေးကြတော့မှာပါလွှတ်တော်နေရာပေါင်း1182နေရာအတွက်ကိုစလေလောင်းရေအတွက်6000ကျော်ဝင်ရောက်ရှင်ပြိုင်အရွေးခံကြမှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာလွန်ခဲ့တဲ့၄နှစ်ကသမရဦးသိန်းစိန်အစိုးရဆောင်ရွက်လာတဲ့ပြုပြင်ပြောင်းလဲရေးတွေထဲမှာအကြီးမားဆုံးစံသက်မှုကြီးတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲမဲဆက်စည်းရုံးရေးတွေကိုစက်တင်ဘာလ၈ရက်နေ့ကစတင်ခဲ့တာပါ။ဒါဟာသမိုင်းမှာပထမဦးဆုံးကြိမ်ဖြစ်ဘယ်ဘက်ကအနိုင်ရမယ်ဆိုတာဘယ်သူကမှခံမှန်းလို့မရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။နောက်ဆုံးကြိမ်လွတ်လွတ်လပ်လပ်ရှင်ပြိုင်ကျင်းပခဲ့တဲ့1990ခုနှစ်အထွေထွေရွေးကောက်ပွဲမှာအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရခဲ့ပေမဲ့လည်းစစ်အစိုးရဟာရွေးကောက်ပွဲရလဒ်ကိုလုံးဝအတိမတ်မပြုခဲ့ပါဘူး။မြည်တို့ပင်ဆိုစီပြဿနာတွေဆက်ပြီးရှိနေသေးပါ။ပထမအချက်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသား၏ဝန်ကြီးဒန်နီယယ်ရာဆဲလ်ရဲ့ပြောစကားအရဆိုရင်မြန်မာနိုင်ငံမှာနိုင်ငံရေးကစားခွင့်တပြေးညီမရှိဘူးဆိုတာအားလုံးအသိမှတ်ပြုထားတယ်ဆိုတာပါပဲစစ်မှန်တဲ့ဒီမိုကရေစီဖြစ်စဉ်ကိုတားမြစ်တဲ့အတားအဆီးအနှောက်အယှက်တော်တော်များများကိုစနစ်တကျအပြည့်
တိဆောက်ထားပါတယ်။ဥပမာမြမဖွဲ့စည်းပုံအခြေခံဥပဒေမှာအရေးပါတဲ့ဝင်ကြီးနေရာတွေနဲ့လွှတ်တော်ရင်းနေရာ25ရာခိုင်နှုန်းကိုစစ်တပ်အတွက်တတ်တတ်ဖယ်ထားတာလူထုထောက်ခံမှုအများဆုံးရထားတဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတမရနေရာမရအောင်ဖွဲ့စည်းပုံအခြေခံဥပဒေအရကန့်သတ်ထားတာတိုင်းရင်းသားနဲ့ဘာသာရေးအဖွဲ့အစည်းတချို့ကကိုယ်စားလှယ်လောင်းတွေဒါမှမဟုတ်မဲဆန္ဒရှင်တွေပါဝင်ခွင့်မရအောင်ဥပဒေအရတားမြစ်ခွဲခြားထားတာတွေဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးအရာရှိ Ben Rhodes ရဲ့မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အတွင်းမှာလဲရွေးကောက်ပွဲကာလအတွင်းဘာသာရေးကိုအသုံးချပြီးခွဲခြားမှုတွေအတွက်စိုးရိမ်မကင်းဖြစ်မိကြောင်းပြောဆိုခဲ့တာပါ။ဘာသာရေးနဲ့နိုင်ငံရေးကိုခွဲခြားထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိတဲ့ဘာသာရေးအရထုတ်ဖော်ပြောဆိုမှုတွေရဲ့အန္တရာယ်ကိုကျွန်တော်တို့မြင်ရပါတယ်။ဒီလိုခွဲခြားတဲ့အဖြစ်တွေဟာနောက်ဆုံးမှာဘာသာကွဲလူနည်းစုတွေကိုအန္တရာယ်ဖြစ်ကြောက်စီမှာဖြစ်တယ်လို့သူကပြောခဲ့ပါတယ်။အခုကျင်းပမယ့်ရွေးကောက်ပွဲဟာအမေရိကန်နဲ့မြန်မာဆက်ဆံရေးအတွက်အလွန်အင်မတန်မှအရေးပါမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုဘလို့ကျင်းပခဲ့တဲ့လဲနဲ့ရွေးကောက်ပွဲရလဒ်တွေဟာ2016ခုနှစ်နဲ့နောက်ပိုင်းဖြစ်လာမဲ့မြန်မာအစိုးရနဲ့အမေရိကန်ဆက်ဆံရေးကိုပုံဖော်မဲ့အခြေခံအုတ်မြစ်ဖြစ်လိမ့်မယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးရာဆယ်ကပြောခဲ့ပါတယ်။အခုချိန်ထိတော့မြန်မာအစိုးရအနေနဲ့ရွေးကောက်ပွဲဖြစ်စဉ်တွေရဲ့စီမံခန့်ခွဲမှုနဲ့ထင်သာမြင်သာရှိမှုကိုတိုးတက်အောင်အရှိန်အဟုန်နဲ့စ조사ဆောင်ရွက်ခဲ့တာပါ။ဒီ調査မှုကိုထပ်ပြီးအဖြစ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ရွေးကောက်ပွဲကျင်းပရေးအထောက်အကူအဖြစ်ဒေါ်လာ18တန်းကျော်ပံ့ပိုးပေးနေပါတယ်။အာဏာရှင်စနစ်ကနေပြောင်းလဲလာတဲ့မြန်မာနိုင်ငံရေးအကူအပြောင်းမှာ2015ရွေးကောက်ပွဲဟာအရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ပေမဲ့လည်းတကယ်တမ်းပိုပြီးအရေးကြီးတာကနောင်တက်လာမယ့်အစိုးရအနေနဲ့နိုင်ငံရေးလူမှုရေးအရာတိုးတက်မှုတွေကိုခိုင်မာအောင်လှုပ်ဆောင်ဖို့ဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲရေးအတွက်ဆက်ပြီးတွန်းအားပေးဖို့ဖြစ်ပါတယ်လို့လက်ထောက်နိုင်ငံကြားရေးဝန်ကြီးကပြောခဲ့ပါတယ်။ဒီမိုကရေစီလူပေါင်းနဲ့လုပ်ငန်းစဉ်တွေကိုတည်ဆောက်မယ်ဆိုတဲ့သူတို့ရဲ့ခံယူချက်တွေကိုပြသဖို့မြန်မာအစိုးရအပါအဝင်ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲမှာအခွင့်အလမ်းရှိနေပါတယ်။တကယ်လို့ရွေးကောက်ပွဲဟာခိုင်လုံစိတ်ချရတယ်ဆိုရင်တိတာထင်ရှားတဲ့တိုးတက်မှုခြေလှမ်းတစ်ခုအဖြစ်သူတို့လုံနိုင်မှာဖြစ်တယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးရာဆယ်ကပြောဆိုခဲ့ပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ BOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလို့ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်နန္ဒာချန်ကကြီးညာပေးပါမယ်ခင်ဗျာ။
စစ်သွေးကြွတွေကိုနှိမ်နင်းတဲ့စစ်စင်ရေးမှာတိုက်ခံဖွဲ့တွေကိုကူညီဖို့အတွက်ဆီးရီးယားနိုင်ငံမြောက်ပိုင်းကိုအမေရိကန်မြေပြင်တပ်ဖွဲ့ငယ်တစ်ခုဆစ်လွတ်มาဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့ကြိုးပမ်းမှုတွေနဲ့အတူဆီးရီးယားဒေသခံတိုက်ခိုက်ရေးသမားတွေရဲ့လှုပ်ရှားမှုတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့ဝင်50လောက်ကိုဆစ်လွတ်ဖို့အမေရိကန်သမ္မတကခွင့်ပြုလိုက်တဲ့အကြောင်းအင်ဗျူရောကတောက်ကြနေမှာပြောဆိုခဲ့တာပါ။အထူးစစ်စင်ရေးတစ်ခုခုအတွက်တည်ထောင်ဆစ်လွတ်တာမဟုတ်ဘဲဆီးရီးယားကိုအမေရိကန်မြေပြင်စစ်တီတွေဆစ်လွတ်တာဒါပထမဦးဆုံးလည်းဖြစ်ပါတယ်။ဆီးရီးယားဆိုရနဲ့တိုက်ခိုက်တွေကြားတွေ့ဆုံဆွေးနွေးမှုတွေပြုလုပ်မှာနဲ့အကြမ်းဖက်သမားတွေပေါ်လေကြောင်းတိုက်ခိုက်မှုတွေကိုထိခိုက်မှုမရှိစေတဲ့အပြစ်ခတ်ရစဲရေးလှုပ်ဆောင်မဲ့နီလန်ရှာဖွေမဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်အပေါ်ဆီးရီးယားနိုင်ငံရဲ့အနာဂတ်နိုင်ငံရေးဖြစ်စဉ်အတွက်ဆွေးနွေးနေကြတဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကသဘောတူလိုက်ကြပါတယ်။ကုလသမဂ္ဂရဲ့အဲ့ဒီအစီအစဉ်ကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့နဲ့ကုလသမဂ္ဂထူးတန်တမန်စတက်ဖန်ဒီမစ္စတူရာတို့ကတောက်ကြနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပ
ါ။သတင်းချင်းချုပ်ကိုမတ်နန္ဒာချန်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲလ်အယ်တာယက်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American တန်မနက်ဖြန်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.